မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်မှုရှိကြောင်းဆက်ဆွဲထားတဲ့ရာဇဝတ်မှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တရားရုံးမတင်ခင်ကြိုးတင်စစ်ဆေးမဲ့တရားသူကြီး၃ဦးပေါ်အဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်တယ်လို့ဇွန်လ25ရက်နေ့မှာ The Hague အခြေစိုက် ICC နိုင်ငံတကာရာဇဝတ်တရားရုံးဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ပါတယ်။တရားသူကြီး၃ဦးဖြစ်တဲ့ Robert Hafima, Olga Herrera, Cuba Sia နဲ့Jeffrey Henderson တို့ကိုတာဝန်ပေးခဲ့တာပါမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေတိမ်းနေချိန်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးအောင်မြန်မာလုံခြုံရေးတွေအတင်းကျပ်မောင်းထုတ်ခဲ့တယ်ဆိုတော့ဆက်ဆွဲချက်ပေါ်မှာစုံစမ်းဖို့ ICC ရှေ့နေချုပ် Fatou Bensouda ရဲ့ရှောက်လာချက်ကိုမနှစ်ကစက်တင်ဘာ6ရက်နေ့မှာ ICC ကလက်ခံခဲ့ပြီးစက်တင်ဘာ17ရက်နေ့မှာရှေ့နေချုပ် Bensouda ကဒီစုံစမ်းစစ်ဆေးဖို့တက်တဲ့ထောက်ထားတဲ့အလုံးလောက်ရှိမရှိစတင်စုံစမ်းခဲ့တာပါမတ်လမှာရှေ့နေချုပ် Bensouda ဦးဆောင်တဲ့ဖွဲ့ဝင်ခလုံးပါပါဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုသတင်း3ပတ်ကြာတော့ရောက်ခဲ့ပါICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့2010ကလေးကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေရောက်နေတဲ့အတွက် ICC ကနေမီစင်ပိုင်ခွင့်အာဏာနဲ့အညီအရေးယူနိုင်ရင်နီးလန်းရှာနေတာဖြစ်ပါတယ်။ရိုဟင်ဂျာဆွေးတဲ့အတုံးလုံးကိုလက်မှတ်ခံတဲ့မြန်မာဘက်က ICC ခုံရုံးကကင်ကြယ်ဆောင်ရွက်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။မြန်မာဟာ ICC အဖွဲ့ဝင်မဟုတ်တဲ့အတွက်ဒီစုံစမ်းမှုကိုပူးပေါင်းလှုပ်ဆောင်စရာမလိုသလိုတရားစီရင်မှုမှလည်းအကျုံးဝင်ဘူးလို့ပြောဆိုထားပါတယ်။